ကချင်ပြည်နယ်ဖားကန့်မြို့နယ်လီလိုလမ်းမကြီးပေါ်မှာရှိတဲ့ချစ်သူစွတ်ရွာမှာပြည်သူ့စစ်ကောင်းဆောင်နေအိမ်ကိုလက်နက်ကင်အဖွဲ့တစ်ဖွဲ့ကဒီလ26ရက်နေ့ညပိုင်းမှာဝင်ရောက်ဆင်းနင်းခဲ့တာမှာဝင်တိုက်သူတွေဘက်က4ယောက်ကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့က KNA လက်ချက်ဖြစ်တယ်လို့ပြောတဲ့တက်ခတ်မှုနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုတော့ကိုင်းညင်းကပြောပြပါမယ်ခင်ဗျ
။ဖူးကောင်းကြိုင်ဝမ်ဒေတာလီဒိုလမ်းမကြီးပေါ်ရှတူစုရွာနီးမှာအရင်လာပိုင်းတွေကလည်း KIA ကပြည်သူ့စစ်စခန်းတွေကိုတိုက်ခိုက်တာယူဇနာကုမ္ပဏီအဆောက်အဦတွေကိုဖယ်ရှားရှင်းလင်းတာတွေရှိခဲ့တာပါ။မေလ26ရက်ဗုဒ္ဓဘူးနေ့ကတော့တော်ရင်လက်နက်ကင်တပ်ဖွဲ့ဝင်တို့ဟာရှတူစုရွာပြည်သူ့စစ်ခေါင်းဆောင်အိမ်ကိုကားနဲ့လာရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းဒေတာကန်တူကပြောပါတယ
်။ဆက်ချိုင်းနေရောဒီနေ့ရပေါ့ဆုံးလိုက်ဆုံးလိုက်ပါပါကြည့်ပါရဲ့တော့ဘယ်ကောင်လဲကြာအားရှိနေပါပြီးချက်အိမ်ကိုအားလုံးသိကြပါတော့အမှားတို့ကအပြင်အနေဆောင်အားလုံးရှင်ရဲ့ဖွဲ့ရရှိရလေစိတ်တက်ရောက်ပြီးတော့တော်ကကတော်ရင်အင်္ဂါမရှိလေခရဝေဆိုတော့အမှားအချိန်ရောသိကြလားအမှားဆုံးလိုက်လေးယောက်ကတော်ရောဒီလိုဆိုတော့ပြေအောင်စားမျိုးကြာရှိရတဲ့ရရတော့စားမိတယ်တော်ကကတောင်ရင်ရဲ့ရင်းအစာမဟုတ်ကျူပြီးပြီးတော့စားဆောင်ပြီလေကြာ
ကျန်တဲ့လက်နဲ့ကင်၃ယောက်ကကားကိုဆွန့်ပစ်ပြီးဆုတ်ခွာခဲ့ကြောင်းနဲ့ပြည်သူစစ်နဲ့နယ်မြေအခြေစိုက်ခလာရ290ကလိုက်လံရှာဖွေရှင်းလင်းခဲ့ကြောင်းဆက်ပြောပါတယ်ဒေသခံတွေကတော့တော်ရင်လက်နဲ့ကင်အဖွဲ့ဟာ KIA အဖွဲ့ဖြစ်တယ်လို့ပြောပါတယ်26ရက်နေ့ညနေပိုင်းမှာရှတူစုရွာအတွင်းမှာလုံးကျော်ရေးတင်းကျပ်တာတွေရှိပေမဲ့ဒီနေ့တော့ပုံမှန်အတိုင်းရှိနေကြောင်းလည်းပြောပါရယ်ရှတူစုရွာသားတွေနဲ့နီးစပ်သူတဦးကတော့ KIA ဘက်က၄ဦးကြာဆုံးခဲ့တာဟုတ်မှန်တယ်လို့ပြောပါရယ
် KIA ဘက်ကတော့၄ယောက်တော့အဲ့မှာစတော့လာတော့ပြေစားလိုက်ကြ။နောက်ပြီးဟာနောက်ထပ်၄ယောက်တော့တန်ရမင်းလေးအဲရတယ်လို့ပြောတယ်။တန်ရတော့လွတ်သွားတယ်လို့ပြောတယ
်။ဒီတရင်နဲ့ပတ်သက်ပြီး KIA ဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းဖုန်းခေါ်ဆိုလို့မရခဲ့တာကြောင့်ဒီကြအတီးပြည့်ကြတော့မရပါဘူးပြီးခဲ့တဲ့မတ်လ15ရက်နေ့ကလည်းရှတူစုရွာကပြည်သူစစ်တပ်စခန်းကို KIA ကဝင်ရောက်ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့တယ်လို့နောက်ပိုင်းမှာရှတူစုရွာအနီးကဘန်ကောက်ကျေးရွာမှာရှိတဲ့ယူဇနာကုမ္ပဏီအဆောက်အဦတွေကိုဖယ်ရှားရှင်းလင်းတာတွေလည်းရှိခဲ့ပါတယ်ရှတူစုရွာဟာပရင်းနဲ့ရွှေမော်တွေရှိရာအနီးကကျေးရွာဖြစ်ပြီးတော့2018ခုနှစ်နှစ်စန်းပိုင်းကလေးကတက်မတော်နဲ့ KIA ကြားအပြင်းထန်တိုက်ခိုက်ခဲ့ကြပြီးတမရော်ကလေတောင်းကပါတိုက်ခိုက်ခဲ့တာတွေရှိခဲ့တာပါမတ်လ26ရက်နေ့ညနေပိုင်းမှာတော့ကချင်ပြည်နယ်ရွှေကူမြို့နယ်အတွင်းကကြောက်ကြီးရဲစခန်းကို KIA ကမိုင်းခွဲတိုက်ခိုက်ပြီးမီးရှို့ခဲ့ကြောင်းနဲ့ဒီကနေ့မှလည်းရှမ်းပြည်နယ်မြောက်ပိုင်းတာမိုးညဲနဲ့မုံစီအကြားကကောင်းလိန်ဆိုတဲ့ပလောင်ရွာမှာတမရော်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောဆိုပါတယ်အဲ့ဒီတိုက်ခိုက်မှုတွေကိုလည်း KIA အဖွဲ့ကလုပ်တယ်ဆိုတာတိကျအတည်ပြုနိုင်တာမရှိပါဘူးဒီအပိုင်းတွင်စီရေးတင်းမာမှုတွေရှိနေတဲ့မိုးမောင်းမြို့နယ်မြို့တိကုန်းလောဘက်မှာတော့တိုက်ပွဲဖြစ်ပွားတာတွေမရှိပေမဲ့အလောပန်တောင်ကြီးမှာတော့မိုင်းကွဲတံတွေကြားနေရကြောင်းနဲ့မကြာမီတပ်မတော်ဘက်ကထိုးစစ်ဆင်ပွဲရှိနေကြောင်းဒေသခံတွေကခန့်မှန်းထားပါတယ်ခင်ဗျာ